စစ်တပ်အာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီတရနေ့ကစပြီးမြန်မာနိုင်ငံတလွားမှာနေရဆုံးကွာထွက်ပြေးနေရသူက2,000ကျော်နေပြီဖြစ်တယ်လို့လူသားချင်းစာနာမှုအခြေအနေတွေကလည်းသိပ်ကိုဆိုးဝါးနေတယ်လို့ကုလသမဂ္ဂကပြောပါတယ်
Armed conflict and insecurity since February 1st have led to the displacement of more than 200
people. ဒီလိုအခြေအနေကစပြီးတိုက်ပွဲဖြစ်ပွားတာနဲ့လုံခြုံမှုမရှိတဲ့အတွက်မြန်မာနိုင်ငံနေရာအတော်များများမှာလူပေါင်း 2,300 ကျော်လောက်အိုးအိမ်ဆုံးခွာထွက်ပြေးနေကြရပါတယ်။ဒီအထက်ကထက်ဝက်ကျော်ဟာနိုင်ငံအရှိတောင်ပိုင်းဒေသမှာပြည်ပခါတွေနဲ့အကြမ်းဖက်မှုတွေကြောင့်နေရာဆုံးခွာထွက်ပြေးနေရသူတွေဖြစ်ကြောင်းနဲ့မြန်မာနိုင်ငံအတွင်းမှာဆိုးဝါးတဲ့လူသားချင်းစာနာမှုအခြေအနေတွေအတွက်ကုလသမဂ္ဂဌာနအဖွဲ့ကစိုးရိမ်နေရဆဲဖြစ်ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောရေးဆိုခွင့်ရှိသူအီရက်ကန်နိုကိုကတောက်ကြာနေသတင်းစာရှင်းလင်းပွဲမှာပြောသွားတာပါမြန်မာနိုင်ငံမှာမဟုတ်တော့မှုကြောင့်ရုတ်တရက်ရေကြီးရရှမ်းပြီးနိုင်ငံတော်ဝန်လူပေါင်း 132,500 ကျော်ဒုက္ခရောက်နေတယ်လို့ကိုဗစ်ကရောဂါကူးစက်မှုကလည်းတိုးနေတာကြောင့်ငကိုကလေးကခုကင်နိုင်စွမ်းအားနည်းသူတွေအတွက်အခြေအနေပိုဆိုးနေတယ်လို့လည်းပြောပါတယ်တိုက်ပွဲတွေအကြမ်းဖက်မှုတွေသဘာဝဘေးအန္တရာယ်တွေအပြင်စားနပ်ရိက္ခာမလုံမလောက်ဖြစ်နေတဲ့လူပေါင်းသုံးတန်းလောက်အတွက်ကုလသမဂ္ဂနဲ့လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေကအရေးပေါ်အကူအညီပေးနိုင်ဖို့အကာအကွယ်ပေးနိုင်ဖို့လှုံ့ဆော်နေကြတယ်လို့လည်းပြောပါတယ်။ဒါပေမဲ့ဒီလိုအကူအညီပေးဖို့ချိုးဖောက်မှုတွေဟာနိုင်ငံအတွင်းလုံခြုံရေးအခြေအနေလမ်းကြောင်းပိတ်ဆို့တာတွေလိုအကူအညီပေးမဲ့သူတွေမသွားနိုင်တဲ့ပဲဖြစ်နေတာနဲ့ကိုဗစ်ကန့်သတ်ချက်တွေအပါအဝင်နှီးမျိုးစုံနဲ့နှောက်ယှက်တာခံနေရတယ်လို့လည်းကုလသမဂ္ဂကပြောပါတယ်။ကုလသမဂ္ဂနဲ့လူသားချင်းစာနာမှုအဖွဲ့အစည်းတွေရဲ့ကဲဇယ်ရဲ့ကြိုးပမ်းချက်တွေဟာနိုင်ငံတကာစံနှုန်းအတိုင်းလိုက်နာပြီးဗက်မလိုက်ပဲဆောင်ရွက်နေတာဖြစ်ကြောင်းနဲ့လိုအပ်နေတဲ့ပြည်သူတွေစီလူသားချင်းစာနာမှုအဖွဲ့တွေအနှောက်အယှက်မရှိသွားလာနိုင်အောင်လုံခြုံရေးဆောင်ရွက်ပေးဖို့လဲသက်ဆိုင်ရာအဖွဲ့အစည်းအားလုံးကိုကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်ခင်ဗျာ